ဆရာတို့ဒီမြန်မာနိုင်ငံဘူမိသိပ္ပံအသင်းကပြီးခဲ့တဲ့လာဇန်မိုင်းတုန်းကပုတ်ပါတောင်ကိုသွားပြီးတော့ကွင်းဆင်းလေ့လာခဲ့တယ်ဆိုတော့လေဟိုဆရာတို့သွားခဲ့တဲ့တုန်းကလေးလာတွေ့ရှိချက်တွေဘယ်လိုများရှိထားလဲလို့အဲ့ဒါနည်းနည်းလောက်ရှင်းပြပေးပါအောင်ရှင်
သွားပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့9ရက်နေ့ကျွန်တော်တို့သွားတယ်ဒီစီလာ9ရက်နေ့ကဆိုတော့အဆင့်3လေးစတော့လောက်ပါပြီပထမအဆင့်ကျွန်တော်တို့ကမြေကျွန်းတဲ့နေရာပေါ့နော်မြေရွေ့တဲ့နေရာတောင်ကလန်နားမှာဆိုတော့အဲ့နားမှာမြေရွေ့တဲ့နေရာဘယ်လောက်ထင်အောင်ရွေ့တယ်ဘယ်ဘက်ကရွေ့တယ်အနိုင်ဘယ်လောက်နိုင်တယ်ဆိုတာသိအောင်ကျွန်တော်တို့ကမရွေ့ရှားတဲ့မြေတိုင်းမှတ်တိုင်တွေကျွန်တော်သွားမှတ်ထားတယ်မှတ်ပြီးတော့အဲ့မှာ GPS တွေပဲကျွန်တော်တို့၃နေရာပေါ့မှတ်ပြီးတော့ဒီရွေ့တဲ့နေရာတွေမှာလည်းအမှတ်သားတွေမှတ်ထားခဲ့ရတယ်နောက်ဆုံးမှတ်မှာကျွန်တော်ခီးထွက်မယ်ပြန်ပြီးအဲ့ဒီသွားရမယ်သွားပြီးတိုင်းမယ်တိုင်းလို့ရှိရင်ပြန်တိုင်းလို့ရှိရင်ပထမတိုင်းထားတယ်ဘယ်လောက်ထင်အောင်ရွေ့သွားပြီဆိုတော့ကျွန်တော်သိမယ်လေ
ဟုတ်ကဲ့ဆရာ
ရွေ့လည်းသိမယ်နောက်ပြီးတော့အောက်ကမြေမျိုးအဲ့ဒီကျွန်တော်ပေါ်လဲမြင်တဲ့ကုန်းကြည့်ထားပြီးတာဘုံမေတာကြောက်လာမျိုးစားတွေပေါ့လေအဲ့ဒါကိုကျွန်တော်တို့ကအခုလွန်ဆက်ကိုယူသွားမယ်နောက်ဆုံးမှမှာလွန်ဆက်ဆိုတာမြည်တူးတဲ့ဆက်ပေါ့နော်ပိုက်နဲ့တူးတယ်အဲ့ဒီလွန်ဆက်ယူသွားပြီးအဲ့ဆက်နဲ့ကျွန်တော်တို့တူးမယ်တူးပြီးကျင်းနေ5 6ကျင်းတော့တူးပြီးပြီးတော့ဘယ်လိုမြည်လွှာမှာဘယ်နဲ့ကနေဘလောက်ရွေ့နေလဲအပြည့်အောင်ကျွန်တော်စမ်းသပ်အောင်မယ်
ဆိုတော့ဆရာဒီပြန်လဲပြည့်ပြင်ထိန်းသိမ်းအပိုင်းအတွက်ကောဆရာတို့ဘလိုတွေဆက်ပြီးတော့လုပ်သွားမယ်လို့စဉ်းစားထားလဲရှင်
ဒီကူကျွန်တော်တို့ဒုတိယအဆင့်ကအခုလွန်တူးမယ်လေအဲ့ဒါပြီးပြီဆိုရင်ကျွန်တော်တို့ကဒီမြေမျိုးစားတွေနဲ့တို့ရွေးနေရဆိုရင်ခိုင်အောင်တို့ဘာလို့ကြမလဲဆိုတော့ဆင့်လာမယ်အဲ့ကြတော့ကျွန်တော်ကုန်ကြစည်တွေများမှာပေါ့နော်အဓိကတော့ပေါ်ရံမြေမျက်နှာပြင်မှာရှိတဲ့ကျွန်တော်အခုမိုးမလာရင်မှာ
ဘိုး
ကမကြရင်ရွာတော့မှာဒေသခံတွေကဒီတဘာဝရေချောင်းတွေကိုဆောက်တွေပိတ်ပြီးဆောက်ထားတဲ့အခါကျတော့ရေကမဆင်းတော့ဘူးတဘာဝလမ်းကြောင်းနဲ့ချောင်းနဲ့မဆင်းမနဲ့အင်ဂျင်တွေညာစီအင်ရောက်ပြီးစားချင်းထို့မြေတွေရောက်ကဆင်းတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကကုစားတဲ့နေတွေလောက်ရအောင်မယ်ဘလို့ကုစားရမယ်ဆိုတာစတင်ပြီးဥပမာမြေမျက်နှာပြင်စတော့မယ်မြေမျက်နှာပြင်မှာကျွန်တော်ရေလမ်းကြောင်းတွေဖောက်ပေးရမယ်မိုးရွာရင်အင်ရောက်တွေမဆင်းခဲ့မနဲ့တဘာဝလမ်းကြောင်းနဲ့ဆင်းနေအောင်အဲ့လိုမဖောက်ရင်အခုလိုပဲရေတွေပြန်အိုင်ပြီးတော့မြေရောက်ရေတက်လာမယ်တက်လာလို့ရှိရင်အခုတော့ပြန်ရွေးနေမှာရွေးရတော့နည်းနည်းရှိရှိနေတယ်အမြင်နဲ့
ဟုတ်ကဲ့
နော်မိုးလာရင်တော့ပုံပြီးတော့ကြောက်ဆက်ကောင်းတယ်နော်ဘာလို့ဆိုဝိတ်ရတဲ့အားများနေတယ်စောင်းနေရောကြောက်နေရင်ကြီးတွေလှုပ်ဆရာတွေအများကြီးရှိတယ်လေဆိုင်နေကြောင်းတွေပြုတ်သိမ့်နေတဲ့ခါကျကျွန်တော်လောကကနေနည်းနည်းခက်တယ်အဲ့ဒီတော့ကျွန်တော်ကအခုသွားပြီးရင်လွန်တူးပြီးဒုတိယအဆင့်စမ်းသပ်ပြီးဆိုရင်တော့တော်ပြောလို့ရပြီဘောယံ service ပိုင်းမှာလုံးမဲ့ဟာရီရဲ့နောက်ပြီးတော့အတွင်းပိုင်းမှာဘာတွေဘူမိဗေဒခေါ်ရတော့ကျွန်တော်တို့ grounding ခေါ်တာပေါ့နော်ကျွန်တော်ခိုင်မာဖို့အတွက်ဘာတွေလုံးတင်နေဆိုတော့အဲ့ဒါတွေလာအဲ့ဒါကုန်ကြစိတ်တွေများပါပေါ့နော်အဲ့ဒါကျွန်တော်တို့ဆောက်လို့ရေးတို့ဘာတို့တွေတောင်းရေးရမှာပေါ့
ဟိုဆရာတို့ဒီတစ်ခေါက်ပြန်သွားရင်ဘာတွေကိုထပ်ပြီးတော့လေးလာစမ်းသပ်သွားမလဲရှင်နောက်ပြီးတော့ဒီတစ်ခေါက်ပြန်သွားတဲ့အခါမှာဘလို့အဖွဲတွေပါမလဲရှင်
ကျွန်တော်ဖက်မှာမြေတိုင်းဖွဲ့ပါတယ်မြေတိုင်းဆိုတိုင်းတားကြီးပေါ့နော်ဘလောက်ရွေ့ geotechnical ခေါ်တဲ့ဘူမိအင်ဂျင်နီယာပါတယ်ကြောင်မျိုးစားခွဲတဲ့ဘူမိဗေဒတွေပါတယ
်ဟုတ်ကဲ့
နော်လွန်တူးတဲ့လွန်ဆက်သမားတွေပါတယ်နော်အဲ့ဒါပေါ့ကျွန်တော်ဒီ ground water နဲ့ပတ်သက်အဲ့ဒါတွေဒီညာရှင်အစုံပေါ့လေဒါမြန်မာနိုင်ငံဘူမိသစ်ပါနေရာမှာကျွန်တော်သွားတာပါ
ဆရာတို့ဒီလာဇမ်းမိုင်းသွားတော့ဟာဒီမြေနေရာတွေမှာအမှတ်သားတွေထားခဲ့တယ်မှတ်တိုင်တွေထားခဲ့တယ်လို့ဆက်ဆော့ဆော့ကပြောရဲဆိုတော့ဟိုအဲ့ဒီအကြောင်းလေးလည်းနည်းနည်းလောက်ရှင်းပြပေးပါအောင်ရှင
်ကျွန်တော် bench mark ခေါ်တာပေါ့နော
်ဟုတ်ကဲ့
bench mark ဆိုတော့ဟိုတောင်ကရဲ့ထိတ်မှန်တစ်ခုအဲဒီမြေပြင်တွေမှာလုံးဝမရွေ့တဲ့ဟာတာတွေကနော
်ဟုတ်ကဲ့
ကျွန်တော်ဒီအခုရွေ့နေတဲ့မြေကြီးမှာလည်းရွေ့တဲ့မြေနေမှာလည်း၄၅၀ခုတော့ကျွန်တော်ချထားရဲအဲ့ဒါဒီမှတ်တိုင်တွေဘယ်လောက်ရွေ့နေဆိုတာကိုအဲမရွေ့တဲ့၃မှတ်တိုင်တွေအမြဲ check လုပ်ရတယ်ကျွန်တော်နောက်ပြီးတော့ drone ခေါ်တာပေါ့နော် drone နဲ့ကျွန်တော်တို့ဓာတ်ပုံတွေရိုက်တဲ့အခါမြေပြိုတဲ့နေရာတွေကိုကျွန်တော်အများကြီးတခြားရှင်းရှင်းလင်းလင်းတွေ့ရတယ
်ဟုတ်ကဲ့
နောက်ပြီးတော့နောက်ထပ်ပြိုမဲ့နေရာတွေလည်းအများကြီးရှင်းနေသေးတယ်အဲ့ဒါလည်းတော့တော်များတယ်အဓိကကတော့လူတွေရဲ့နေစနစ်ကြကြမဆောက်တဲ့မနေတဲ့လို့ဆိုဖြစ်ရတာလည်းပိုများသွားတာပေါ့လေ
ဟုတ်ကဲ့
ပြီးမှတော့အမြဲတမ်းသဘာဝကောအမြဲတမ်းဒီလိုနေရာရွေ့ရှော့ကြနေတာပဲလေအခုနကလူနေတဲ့နေရာမှာရုပ်တရည်ကြီးဘုံနဲ့ပြုံပါမယ်ကျွန်တော်ကစွရင်တာဒါပေမဲ့မပြောနိုင်ဘူးဘယ်အင်ဂျင်နီယာမှမပြောနိုင်ဘူးအဲကြောင့်လူလူနေထိုင်ရေးအစသတိထားဖို့ရံငယ်တော့ဘာအခုတခါပြန်သွားရင်တော့မြို့နယ်ဦးစီးတွေမှာဟောပြောမယ်လေတင်ပြမယ်
ကျေးဇူးပါနော်ဆရာအခုလိုရှင်းပြပေးတာရှင
်ကျေးဇူးပါ